Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ23ရက်နေ့တွင်နေညနေပိုင်း6နာရီခွဲနေ9နာရီထိအစီအစဉ်တွေကို line to meter 7925ရောအနေနဲ့ထုတ်လွှင့်နေပါပြီရှင်ကျမနန်းလာဝါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူသွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမကတင်ကြီးထိုက်ပါဆိုနီရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းအင်တာနက်ဆိုင်ဘာတိုက်ခိုက်ခံရမှုကိုပူရဲဖော်ထုတ်ဖို့မြောက်ကိုရီးယားရဲ့ကမ်းလှမ်းချက်ကိုအမေရိကန်တို့ပယ်ချလိုက်ပါတယ်အခုအညီပေးရေးအတွက်တရုတ်တို့ကိုလည်းကမ်းလှမ်းလိုက်ပါတယ်ဂွာတနာမိုအချင်းထောင်ကအာဖဂန်အချင်းသား၄ဦးတို့ကိုအာဖဂန်သမ္မတရဲ့ပန်ကြားမှုကြောင့်အမေရိကန်တို့ကလွှတ်ပေးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမှတ်မိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့ဒီကနေ့သတင်းတွေနဲ့မှာကြာရောက်တဲ့ကရင်နှစ်သက်ကူးနေကိုမြန်မာနဲ့နိုင်ငံတကာရောက်ကင်းလူမျိုးတွေဘယ်လိုကျင်းပနေကြသလဲဆိုတာကိုနားဆင်ရမှာပါ။က
ရင်နှစ်သက်ကူးနေကတော့နေရာတိုင်းမှာပဲလုပ်ကြတယ်လေ။ဒီမျိုးတိုင်းဒီရွာတိုင်းမှာတော့တော့ကြတယ်။တိုင်းနဲ့ပြည်နယ်တွေကြတော့တော့ပုဂိုးမှာပတိုင်းအစ်စ်လုပ်တယ်။နောက်ကအေယာဝီတိုင်းမှာလည်းပပိမှာစုလို့လုပ်ကြတယ်
ကရင်ပြည်သူပါတီဒုဥက္ကဋ္ဌဦးစောစေဝပါရှင်အသေးစိတ်ကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒါအပြင်ဒီဇင်ဘာလရောက်တိုင်းအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကသမိုင်းဝင်အာနာပိုလစ်မြို့ရဲ့စိတ်ကမ်းမှာနေစဉ်ကျင်းပလက်ရှိတဲ့ပျော်ရွှင်စရာမီးရောင်စုံထွန်းညှိထားတဲ့လေရီရဲ့အလပြိုင်ပွဲတွေအကြောင်းနဲ့ကျမရေဆောင်မမှာတော့တီထူးညံ့ညံ့မှုကြောင့်အုံနောက်ပုံမှန်ဖွံ့ဖြိုးမှုရှိတဲ့ရောဂါတဲ့ကလေးမွေးဖွားမှုဆက်ဆံနေပုံအကြောင်းကိုကြားကြမှာပါ။နေ့တကူသေးတဲ့ချင်းတဲ့ပုံနဲ့လည်းနောက်ပိုင်းမှာတင်ဆက်ပေးဦးမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမှတ်သိနေထိုင်တဲ့မမိုးဖြူတို့ကကြီးညာပေးပါမယ်ရှင
်။ Sony ရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းအင်တာနက်ဆိုင်ဘာတိုက်ခိုက်ခံရမှုကိုစုံစမ်းစစ်ဆေးမှုပူရဲပြုလုပ်ဖို့မြောက်ကိုရီးယားရဲ့ကမ်းလှမ်းမှုကိုအမေရိကန်တို့ကညှင်းပယ်လိုက်ပြီးမြောက်ကိုရီးယားဘက်ကအင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေကိုကူညီတားဆီးပေးဖို့တရုတ်ကိုကမ်းလှမ်းလိုက်ပါတယ်။တရုတ်နဲ့အမေရိကန်တို့ရဲ့လုံခြုံရေးဆိုင်ရာဆွေးနွေးမှုအတွင်းမှာဖြတ်လို့ဖျက်ဆီးအင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေလှုံ့ဆော်လာဟာဆိုရင်တိုးတက်ရင်ကျေးတဲ့နိုင်ငံတနိုင်ငံရဲ့စံနှုန်းစံထားနဲ့မကိုက်ညီဘူးဆိုတာကိုနှစ်ဖက်တို့သဘောတူခဲ့ကြတဲ့အကြောင်းအမေရိကန်အရာရှိတဦးကပြောပါရယ်။ဒါပေမဲ့လည်းတရုတ်တို့ရဲ့အင်တာနက်ဆိုင်ဘာခိုးယူမှုတွေကြောင့်အမေရိကန်ကာကွယ်ရေးလျှို့ဝှက်ချက်ပေါ်ချင်းချောက်မှုတွေရှိနေပြီးအမေရိကန်စီးပွားရေးလုပ်ငန်းတွေရဲ့ရှင်ပြိုင်နိုင်မှုကိုအထိနာစေသလိုအမေရိကန်အလုပ်သမားတွေရဲ့လုပ်ငန်းခွင်မှာလည်းကုန်ကျစရိတ်ပိုပြီးတော့ကျတဲ့စေတယ်ဆိုပြီးအရင်နှုန်းကတည်းကအမေရိကန်တို့ကပြောဆိုနေခဲ့တာကြောင့်မလို့အခုလိုတရုတ်ကိုအကူအညီတောင်းခံတဲ့ကိစ္စကအငင်းပွားစရာကိစ္စဖြစ်နေပါတယ်။ Sony ရုပ်ရှင်ရေးထုတ်လုပ်ရေးလုပ်ငန်းရဲ့ Computer Network ကိုဖောက်ထွင်းပြီးစိတ်နှောက်ရှက်ဖြစ်စေတဲ့ email တွေကို internet တွေပေါ်မှာတင်တာ၊ပို့ကူရေးဆိုင်ရာအချက်အလက်တွေနဲ့မထုတ်ရသေးတဲ့ The Interview ရုပ်ရှင်ကထုတ်လုပ်ရေးစီမံကိန်းတွေကို internet ပေါ်ကိုတင်ခဲ့တာတွေဟာသူတို့လက်ချက်မဟုတ်ရပါဘူးလို့မြောက်ကိုရီးယားတို့ကညှင်းဆိုထားပါတယ်။ကွန်မြူနီမြောက်ကိုရီးယားနိုင်ငံဟာကွန်ပျူတာဆိုက်ဘာချိုးဖောက်တိုက်ခိုက်မှုတွေမှာအတော်လေးကျွမ်းကျင်တယ်လို့လည်းပြောစမြပြုခံထားရတာပါ။အခု Sony ရုပ်ရှင်ထုတ်လို့ရေးဆိုက်ဘာတိုက်ခိုက်မှုဟာမြောက်ကိုရီးယားရဲ့လက်ချက်မဟုတ်ဘူးဆိုတာကိုသက်သေပြနိုင်တယ်ဆိုပြီးတော့လည်းမြောက်ကိုရီးယားအစိုးရကပြောဆိုထားပါတယ်။ဒါအပြင်အခုဆိုက်ဘာတိုက်ခိုက်ခံရမှုကိုပူးရဲစုံစမ်းစစ်ဆေးဖို့မြောက်ကိုရီးယားရဲ့ကမ်းလှမ်းချက်ကိုအမေရိကန်တို့ညှင်းပယ်ခဲ့မယ်ဆိုရင်တော့မှားယွင်းဆုံးဖြတ်ခဲ့မှုအတွေ့အကျိုးဆက်တွေခံရနိုင်တယ်လို့လည်းသတိပေးခဲ့ပါတယ်။အခုအင်တာနက်ချိုးဖောက်တိုက်ခိုက်ခံရလို့ရုံတင်မပြရသေးခင်ပေါက်ထွက်လာခဲ့တဲ့ဒီအင်တာဗျူးရုပ်ရှင်ကားကတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံကိုလှုပ်ကြံဖို့အတွက် CIA အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီကသတင်းတောင်နှစ်ဦးငှားရမ်းတဲ့အကြောင်းကိုရိုက်ကူးထားတာပါအခုတော့ Sony ရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းကဒီလ25ရက်နေ့ရုံတင်ပြသမယ့်အစီအစဉ်ကိုဖျက်သိမ်းခဲ့ပါတယ်ရှင
်အမေရိကန်နိုင်ငံရဲ့ Guantanamo Bay စစ်အကျဉ်းထောင်ထဲမှာဆယ်စုနှစ်တခုကျော်ပန်ထားခဲ့တဲ့အာဖဂန်နစ္စတန်အကျဉ်းသား၄ယောက်ကိုပြန်လွှတ်ပေးလိုက်တာကြောင့်အာဖဂန်နစ္စတန်နိုင်ငံကိုပြန်သွားကြပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကအတည်ပြုပြောဆိုလိုက်ပါတယ်။လုံခြုံရေးအချက်အလက်တွေနဲ့အတူသူတို့ရဲ့အမှုတွေကိုပြန်စစ်ဆေးကြည့်ပြီးတဲ့နောက်အာဖဂန်နစ္စတန်သမ္မတအရှရက်ဖ်ဂန်နီရဲ့တောင်းဆိုချက်အရရှဝါလီခန်ခီအလီဂယ်အဗ်ဒူလ်ဂန်နီနဲ့မဟာမက်ဇဟာရို၄ယောက်ကိုပြန်လွှတ်ပေးလိုက်ပြီလို့တာဝန်ရှိသူတွေကပြောဆိုပါတယ်။အခုလိုအကျဉ်းသား၄ယောက်ကိုလွှတ်ပေးလိုက်တာဟာမကြသေးခင်လပိုင်းကမှသမရဖြစ်တာဝန်ယူတဲ့အရှရက်ဖ်ဂန်နီကိုယုံကြည်မှုရှိတယ်ဆိုတာပြတာတဲ့လက္ခဏာဖြစ်တယ်လို့လည်းပြောဆိုပါတယ်ဒီနှစ်ကုန်ပိုင်းမှာအမေရိကန်တပ်ဖွဲ့အများစုအာဖဂန်နစ္စတန်ကနေထွက်ခွာမဲ့အစီအစဉ်လေးရှိထားပြီးဖြစ်ပါတယ်ယူရူဂွေးနိုင်ငံကိုအကျဉ်းသား6ယောက်ပြန်လွှတ်ခဲ့တာအပါအဝင်ဒီနှစ်ထဲမှာအကျဉ်းသား23ယောက်ကိုအမေရိကန်နိုင်ငံဘက်ကပြန်လွှတ်ပေးခဲ့ပါတယ်အဲ့ဒီလူတွေထဲက6ယောက်ကအယ်ကိုင်ဒါ အကြမ်းဖက်အဖွဲ့တွေနဲ့ဆက်သွယ်ရှိတယ်လို့တန်တရားရှိတဲ့အတွက်ဖမ်းဆီးခံထားရပြီးမဲ့ပြစ်ဒဏ်တစ်စုံတရာချမှတ်မခံရသေးပေအကျဉ်းောင်နဲ့မှဖမ်းဆီးခံရတာဖြစ်ပါတယ်2009ခုနှစ်အမေရိကန်သမ္မတဥပမာတာဝန်ထမ်းဆောင်စအချိန်ကအကျဉ်းသား142ယောက်ရှိခဲ့တဲ့ဂွာဒနာမိုအကျဉ်းောင်ကနေအကျဉ်းသားတချို့ကိုတဖြည်းဖြည်းချင်းပြန်လွှတ်ပေးနေတာကြောင့်အခုချိန်မှာအကျဉ်းသား132ယောက်ပဲရှိတော့တာဖြစ်ပါတယ
်ဒီနှစ်အစောပိုင်းတုန်းကဒီရုရှားတို့ကယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုသိမ်းယူလိုက်တာကြောင့်အနောက်နိုင်ငံတွေရဲ့စန့်ကျင်မှုတွေနဲ့ရင်ဆိုင်နေရပြီးမဲ့ရုရှားတို့ဘက်ကတော့ခရိုင်းမီးယားကျွန်းဆယ်မှာတပြည်တည်းသားတွေအဖြစ်ထောက်ပံ့နေမှုတွေကိုနောက်ဆုံးမှာမဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်ရုရှားနိုင်ငံသား၏ဌာနကလည်းခရိုင်းမီးယားအရေးနဲ့ပတ်သက်ပြီးအနောက်အစုရဲ့ဒဏ်ခတ်မှုတွေကိုဆန့်ကျင်တုံ့ပြန်သွားမယ်ဆိုပြီးတော့အခိုင်အမာချမှတ်ထားတဲ့အကြောင်းရုရှားခေါင်းဆောင်ကမနေ့ကမော်စကိုမြို့တော်မှာပြောဆိုခဲ့တာဖြစ်ပါတယ်အနောက်နိုင်ငံတွေရဲ့ရုရှားအပေါ်ဒဏ်ခတ်မှုကြောင့်ရေနံစည်းချပြီးရုရှားရူဘယ်ငွေကြေးတန်ဖိုး40ရာခိုင်နှုန်းပြုတ်ကျတာကြောင့်စီးပွားကျဖို့လုပ်နေတာလို့လည်းရုရှားခေါင်းဆောင်ကတုံ့ပြန်ပါတယ်စီမွားရေးပရိပခါတွေပို့ပြီးနှက်ဆိုင်လာတာနဲ့အမျှရှေ့လာမဲ့ရက်တွေလာဒီမှာတေချာပေါက်ဖြစ်လာမဲ့အခက်အခဲတွေအတွက်ပြင်ဆင်ထားကြဖို့ကိုလည်းမနေ့ကမစ္စတာပူတင်ကပြောဆိုထားပါတယ်ရုရှားကကျူးကျော်သိမ်းပိုက်ထားတဲ့ခရိုင်းမီးယားကျွန်းဆယ်အပေါ်ကျယ်ပြန့်တဲ့စီးပွားရေးအရေးယူပိတ်ဆို့မှုတွေကိုတောင်းကြနေတဲ့ကအမေရိကန်သမ္မတဘရက်အိုဘားမားကချမှတ်လိုက်တာဖြစ်ပါတယ်သမ္မတရဲ့အထူးလုပ်ပိုင်ခွင့်အာဏာနဲ့ပြဋ္ဌာန်းလိုက်တဲ့အဲ့ဒီဥပဒေမှာအရေးပါတဲ့အမေရိကန်နိုင်ငံရဲ့ဝန်ဆောင်မှုတွေနဲ့ထုတ်ကုန်ပစ္စည်းတွေမတင်ပို့ရေးနဲ့ခရိုင်းမီးယားဒေသကထွက်တဲ့ထုတ်ကုန်တွေအမေရိကန်ပြည်ထောင်စုတဲကိုမတင်သွင်းရေးစတာတွေပါဝင်တဲ့အကြောင်းသမ္မတအိမ်ဘီရိုကတောက်ကြနေထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်ရှင်
။မနေ့ကစနေနေ့မှာအမေရိကန်နိုင်ငံနယူးယောက်မြို့မှာနေကင်းကြောင်တောင်ရဲကားထဲမှာထိုင်နေတဲ့ရဲရာရှိနှစ်ယောက်ကိုတနက်နေ့ပြစ်ခတ်ခံခဲ့ရတဲ့အတွက်အမေရိကန်သမ္မတဘရက်အိုဘားမားကရှုံချပြောဆိုလိုက်ပါတယ်။ရဲစွမ်းတတ္တိရှိတဲ့ဒီရဲရာရှိနှစ်ယောက်ဒီနေ့ညသူတို့ကိုချစ်ခင်သူတွေမိသားစုတွေနဲ့တွေ့ဖို့အိမ်ကိုပြန်လာနိုင်တော့မှာမဟုတ်ပါဘူး။ဒီဆုံးရှုံးမှုအတွက်တရားမျှတမှုဖြေရှားဖွေလို့ရနိုင်မှာမဟုတ်ဘူးလို့ဟဝိုင်ရီပန်းဖြေစခန်းမှာအနားယူနေတဲ့အမေရိကန်သမ္မတကပြောဆိုခဲ့ပါတယ်။ရဲရာရှိနှစ်ယောက်ဖြစ်တဲ့ဝမ်ဂျန်ဂျန်လျူနဲ့ရာဖယ်ရာမိုးစ်တို့ကိုဘရုတ်ကလင်းရပ်ကွက်ဘက်ဖို့စတီဖန်ဆန်အေရီယာတွေကရဲကားပေါ်မှာထိုင်နေတဲ့အချိန်မှာအသက်28နှစ်အရွယ်အစ်စမေးလ်ဘရင်းစလီဆိုတဲ့လူငယ်ကတနက်နေ့ပြစ်ခတ်ခဲ့တာဖြစ်ပါတယ်။တနတ်သမားကတော့ရဲတွေကိုပြစ်ခတ်ပြီးတဲ့နောက်မြင်းထားဘူရာဘက်ကိုထွက်ပြေးပြီးတော့သူ့ကိုယ်သူတတ်တည်သွားခဲ့ပါလေ။ရဲရာရှိနှစ်ယောက်ဟာအလွယ်တကူပဲလှုပ်ကြံတက်ဖြတ်ခံခဲ့ရတယ်လို့နယူးယောက်ပြည်နယ်ရဲမင်းကြီး William Breton ကပြောဆိုပါလေ။တနတ်နဲ့ပြစ်ခတ်ခဲ့တဲ့ Brinsley ကအွန်လိုင်းစာမျက်နှာပေါ်မှာရဲတွေကိုဆန့်ကျင်တဲ့ပြင်းထန်တဲ့ရေးသားတွေလုပ်ခဲ့တယ်လို့လည်းပြောဆိုပါလေ။ဒီပြစ်ခတ်လှုပ်ကြံမှုဟာပြောမထွက်နိုင်လောက်အောင်လူမဆန်လွန်းတဲ့အကြမ်းဖက်လို့ရဖြစ်တယ်လို့ရှေ့နေချုပ် Eric Holder ကပြောပါလေ။နယူးယောက်မြို့မှာလက်နက်မဲ့လူမဲအဲရီဂါနာကိုလူပြူရဲရာရှိတွေလက်ပင်ချုပ်ဖမ်းဆီးရာကအသက်ဆုံးရှုံးသွားခဲ့တဲ့အတွက်လက်စားချေမယ်လို့ Brinsley ကအွန်လိုင်းစာမျက်နှာမှာရေးသားခဲ့ပူပါလေလက်နက်မဲ့လူမဲတယောက်ကိုလူပြူရဲရာရှိတွေတပ်ဖြတ်လိုက်တယ်ဆိုတဲ့အမှုမှာတရားရုံးစစ်ဆေးရေးယူမှုလုပ်ဖို့မလိုတဲ့အကြောင်းတရားသူကြီးတွေဆုံးဖြတ်ပြီးနယူးယောက်အပါအဝင်အမေရိကန်နိုင်ငံတဝန်တင်းမာမှုတွေတိုးလာခြင်းအခုလိုတနှက်ပြစ်မှုဖြစ်ပွားခဲ့တာဖြစ်ပါလေ
VOA American အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်ဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာရေးသမိုင်းဝင်ရွေးကောက်ပွဲဖြစ်ရှုမြင်ခံရတဲ့တူနီရှားသမ္မတရွေးကောက်ပွဲမှာမဲဆန္ဒရှင်တွေပထမဆုံးအကြိမ်ဖြစ်တဲ့သူတို့ရဲ့သမ္မတကိုလွတ်လပ်စွာမဲပေးရွေးချယ်နေကြပါပြီ။2011ခုနှစ်အာရတ်နွေဦးဒေါ်လာရီနဲ့ကာလာရှေအုပ်ချုပ်နေတဲ့သမ္မတဇိုင်းအယ်အဗီဒိုင်အာလီကိုဖြုတ်ချခဲ့ပြီးချိန်ကလေးကဆိုရင်ဒီကနေ့မဲပေးမှုကတူနီရှားနိုင်ငံအသွင်ကူးပြောင်းမှုရဲ့နောက်ဆုံးအဆင့်ဖြစ်ပါတယ်။အာရပ်နေဦးဒေါ်လာရီအတွင်းတူနီရှားနိုင်ငံကသမ္မတဖြုတ်ချရေးအတွက်လှုပ်ရှားခဲ့တဲ့ပထမဆုံးနိုင်ငံဖြစ်ပြီးတူနီရှားလှုပ်ရှားမှုကတခြားဒေသရင်းနိုင်ငံတွေကိုပါကူးစက်သွားစေခဲ့တာပါအခုမဲပေးမှုမှာတော့တူနီရှားအစိုးရရဲ့ဝန်ကြီးဖြစ်ခဲ့သူအသက်88နှစ်အရွယ် BG Guidey SSC ကအခုလက်ရှိသမ္မတမွန်းနက်လက်ရှိယာယီသမ္မတမွန်းနက်မာဇူကီကိုအသာစီရနေပါတယ်ရှင
်အာဖဂန်နစ္စတန်မြောက်ပိုင်းဂျော်ဂျန်ပြည်နယ်မှာစစ်ဆေးစခန်းတစ်ခုကိုတဘုံနေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်ရဲရာရှိ9ယောက်တပ်ဖြတ်ခံခဲ့ရပါတယ်။လူ9ယောက်လည်းဒဏ်ရာရခဲ့ပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကထုတ်ဖော်ပြောဆိုပါတယ်။အ ာဖဂန်နစ္စတန်အရှေ့ပိုင်းခူးနန်းပြည်နယ်မှာခီးသည်တင်ကားတစ်စင်းကိုလည်းဘုံခွဲတိုက်ခိုက်ခံရတဲ့အတွက်ခီးသည်9ယောက်သေဆုံးခဲ့ပါတယ်။သေဆုံးသူတွေထဲမှာကလေး2ယောက်ပါဝင်ပြီးတော့လူ3ယောက်လည်းဒဏ်ရာရရှိခဲ့ပါတယ်
။လက်ဝှေ့ဘီရင်တစုဖြစ်တဲ့မိုဟာမက်အလီဟာအဆုတ်အအေးမိယောဂါကြောင့်ဆေးရုံတင်ထားရပါတယ်။နမိုနီးယားဆိုးဆိုးဝါးဝါခံစားနေရတာတော့မဟုတ်ပါဘူး။အကျွမ်းအားနည်းတာကြောင့်ခြေလက်တုံနဲ့ပါကင်ဆန်ယောဂါခံစားနေရတဲ့ကမ္ဘာ heavyweight champion 3စုရှင်မိုဟာမက်အလီရဲ့ခုကျန်းမာရေးအခြေအနေကတော့တိတ်ပြီးတော့ဆိုးဆိုးဝါးဝါမရှိဘဲတည်တည်ငြိမ်ငြိမ်ရှိနေပါတယ်လို့သူ့ရဲ့ပြောခွင့်ရကပြောပါတယ်ရှင် Direct from Washington The Voice of America VOA တနင်္ဂနွေနေ့နောက်ဆုံးသိထားရတဲ့သတင်းတွေကိုမသိရင်ထိုင်းနဲ့အမမိုးဖြူတို့ကကြေညာပေးခဲ့ကြတာပါ VOA ကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါရဲခုဆက်လက်ပြီးသတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါဒီကနေ့ပြတ်တော်လာဆန်တရနေ့တနင်္ဂနွေနေ့မှာကြာရောက်တဲ့2954နှစ်မြောက်ကရင်နှစ်တစ်ကူနဲ့အထိမ်းမှကရင်နှစ်တစ်ကူပွဲတော်အခမ်းအနားတွေကိုမြန်မာနိုင်ငံတဝန်းကကရင်လူထုအပါအဝင်နိုင်ငံတကာရောက်ကရင်ပြည်သူလူထုကပါဝင်ကျင်းပနေကြပါရဲကရင်ဒေတာဖွံ့ဖြိုးတိုးတက်ပြီးကရင်ပြည်လူသူဘွားမြင့်မာရဲ့အတွဲကရင်ပြည်နယ်ငြိမ်းချမ်းစေဖို့ကိုလည်းကရင်ပြည်သူတွေကဆုတောင်းကြပါရယ်ကရင်ရိုးရာယဉ်ကျေးမှုအလအကပြိုင်ပွဲတွေနဲ့ထုံနှန်းစင်လာပြော့ပွဲရှင်ပွဲအခမ်းအနားတွေနဲ့စီကားတိုက်မြဲစွာကျင်းပနေတဲ့2014ခုနှစ်ကရင်နှစ်တစ်ကူပွဲတော်နဲ့ပတ်သက်လို့သတင်းအပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးပါမယ်
ဒီနေ့မှာကြာရောက်တဲ့2014ခုနှစ်တနင်္ဂနွေနေ့ပြတိုလာဆန်းတရက်နေ့ဟာကရင်နှစ်2953ခုနှစ်ကုန်ဆုံးလို့2954ခုနှစ်နှစ်ကူးပြောင်းတဲ့ကရင်နှစ်တစ်ကူနေ့ဖြစ်ပါတယ်။ကရင်နှစ်တစ်ကူနေ့ပွဲတော်အခမ်းအနားတွေကိုရန်ကုန်ဘကိုးအေဝရီမွန်ကရင်ပြည်နယ်စတဲ့တိုင်းနယ်ပြည်နယ်ဒေသကြီးအသီးသီးမှာစီကားတိုက်မြိုက်စွာကျင်းပနေကြတာဖြစ်ပါတယ်။ဒီလိုမျိုးဒေသအသီးသီးမှာကရင်လူထုတွေကကရင်နှစ်တစ်ကူပွဲတော်ဆင်ရင်ကျင်းပကြတာတွေနဲ့ပတ်သက်လို့ကရင်ပြည်သူပါတီဒုဥက္ကဋ္ဌဦးစောစေဝါကအခုလိုရှင်းပြပါတယ်
။တိုင်းနယ်ပြည်နယ်တွေကြတော့ဘကုန်းမှာပတိုင်းအဆင့်လုပ်တယ်။နောက်ကအီယာဝီတန်းတော့ပတိုင်းမှာစုလို့လုပ်ကြတယ်။လေးနေရာရှိတဲ့ဇာကုန်းမှာအလင်90မှာဒါတနေရာလုပ်တယ်။နောက်ကအလုံးမြင့်တယ်မှာလုပ်တယ်။နောက်ကမြို့ဥက္ကလာပတ်မှာလုပ်တယ်။တိုင်းသားယူပါပေါ့နော်။ကျွန်တော်အဲပကိတက်မှာအဲ့ဒါမှလောက်ကြပါဘူး။ကရင်ပြည်နယ်မှာဒီလေလောက်ကြပါဘူး။ဒါကြီးရလောက်ကြတာသဘောရှိပါတယ်။
ရိုးရာအစင်လာတွေနဲ့အညီချင်းပါကြပြီးတော့ကရင်လူထုရဲ့နှစ်တစ်ကူမင်္ဂလာဆုမွန်တောင်းကြပုံကိုလည်းဦးစောစေဝါကပြောပြပါတယ
်။နှစ်နှစ်ဟောင်းထားခဲ့ပြီးတော့နှစ်တစ်ကူကူရဲဆိုတော့ဘောင်းလဲဆိုရင်အဆုံးထားခဲ့နောက်တကလာမတဲ့အတွက်ရည်ရချက်လေးတွေတော့နောက်တက resolution ပေါ့နော်ဆုံးချက်အသေးလေးတွေနဲ့အမှအပြည့်နဲ့လုပ်ဖို့ပြုဖို့ဆိုဆိုတော့အဲ့ဒါဆွေးနွေးကြတဲ့တိုင်မြင်ရတဲ့နောက်တစ်ပြောရှင်ကြည့်ပါကြတယ်ပေါ့။ပြီးတော့နေတဲ့တဲ့ကူတာပြီးဆိုတော့အားလုံးဆိုတော့ကိုကြီးချမ်းမကြီးစိတ်ချမ်းသာတဲ့သူအမျိုးဘာသာသာသနာတွေတို့တို့ဆောင်နိုင်ဖို့ရဲ့အဓိကတိုက်ပြီးလောရတဲ့ဉာဏ်သာရမှုကြီးလုံနိုင်ဖို့တဲ့အဲ့ဒါစီတော်မြစ်တဲ့ပို့ချင်တယ်
မဟာရန်ကုန်ကရင်အမျိုးသားနှစ်တစ်ကူပွဲတော်အထိမ်းအမှတ်ရန်ကုန်တိုင်းအင်းစိန်မြို့နယ်ဆေးဝင်းကဘာကျောင်းအာလင်90ဖရားမှာကျင်းပတဲ့ကရင်နှစ်တစ်ကူပွဲတော်ကိုတက်ရောက်ခဲ့တဲ့ကရင်သတင်းစင်ရဲ့တာဝန်ခံအယ်ဒီတာနန်းဖော့ကီကလည်းကရင်ပြည်သူတွေရဲ့ရိုးရာအစဉ်လာနဲ့အညီကျင်းပခဲ့တဲ့ကရင်နှစ်တစ်ကူပွဲတော်အကြောင်းအခုလိုပြောပြပါရစေ။ကရင
်နှစ်တစ်ကူကဒီနေ့က2953နဲ့2954နှစ်တစ်ကူကူတာပေါ့နော်။ဆိုတော့ဒီကရင်နှစ်တစ်ကူနေ့မှာဒီရှိရတဲ့ဒေသတွေပေါ့နော်မြို့ရွာကြီးရွာတွေမြို့နယ်ကြီးရွာတွေအကုန်လုံးကနေဒီနှစ်တစ်ကိုကူးရအစီအစဉ်တော့အခမ်းအနားတွေနောက်ပြီးကောက်တစ်စားပွဲကြီးအဲ့ဒါမျိုးကြီးကျင်းပါစေဒါတော့ဒီမြို့ရွာပေါ့နော်ထုံးစံစင်လာရသူရှင်ချင်းကြီးမှုနဲ့ပတ်သက်တာတွေသူတွေကဒီမှာစာပြီးနဲ့ပတ်သက်တာရှိတော့နောက်ပြီးတော့အားကစားပေါ့နော်မြို့ရွာအားကစားလို့သူတွေလက်ဝဲကြီးပေါ့နော်အဲ့လိုမျိုးကြံပွဲကြီးကျင်းပါတော့ရှိတယ်ပေါ့သူဒေသလိုက်ပေါ့နော်
ကရင်နှစ်ကူမှာကရင်လူထုတွေလူလာတဲ့ငြိမ်းချမ်းရေးအမြန်ဆုံးရရှိနိုင်ပါစေကြောင်းလဲနန်းဖော့ကီကဆုမွန်ကောင်းတောင်းပါတယ
်ကရင်ပြည်သူတို့အနေနဲ့ပေါ့နော်ဟောစီတောင်းချင်တာကကရင်ပြည်သူတွေထဲမှာလည်းကရင်မိသားစုထဲမှာလည်းမအေးချမ်းတဲ့ဟိုငြိမ်းငြိမ်းချမ်းတဲ့ဟိုဒုက္ခဒုက္ခတွေနှစ်ပေါင်းများကြီးခံရရဆိုတော့ကိုရဲ့လူထုတွေကဒီနှစ်ဆက်ရနေပြီးတော့လာမနှစ်ပေါင်းများစွာတည်ပေါ့နော်ဒီငြိမ်းချမ်းတဲ့ဒီကစစ်မှန်တဲ့ငြိမ်းချမ်းရေးဆိုင်ဟာကိုအပြည့်အဝရရှိပြီးတော့ပေါ့နော်ဒီအေးစီချမ်းနေခိုင်ပြီးတော့ဆရာဝတ်ပေါ်ရဲ့လူမျိုးခွဲစီတခုဖြစ်စီမှုတော်တော့စကောင်းချင်တယ်
ထိုင်းမြန်မာနယ်စပ်နဲ့ကရင်ပြည်နယ်ထဲမှာကရင်နှစ်တကူပွဲတော်တွေကိုရိုးရာအစင်လာမပြတ်ဆင်ရင်ကျင်းပကြပုံတွေကိုလည်းကရင်လူခွင့်ရေးအဖွဲ့ KHRG ကကိုစောအယ်ဘတ်ကပြောပြပါတယ
်ကရင်လူထုပေါ့နော်ကရင်လူထုတော်စားဒီဒုတိယနိုင်ငံမှာဥမာထိုင်းနိုင်ငံမှာရှိတဲ့ကရင်လူထုတွေကနောက်ပြည်တွင်းမှာရှိတဲ့ကရင်လူထုကခုတတိယနိုင်ငံမှာရောင်းနေတဲ့လူထုတွေဟောတာဒီကရင်လူထုတွေကအားလုံးဒီကရင်နှစ်တကူတော့ကျင်းပတာပါတယ် အဓိကတူညီတဲ့အရာတစ်ခုကတော့ကျွန်တော်တို့ဒီကရင်အလန်တော်ဘောနော်ဒီမလဲဝေလီဝေလေးမှာကျွန်တော်တို့ကရင်အလန်တော်ကိုဟိုအလန်တိုင်းထဲထိကျွန်တော်တို့ဆွဲတင်တယ်နောက်ပြီးတော့ဟိုကရင်ဟိုအမျိုးသားအလန်တော်တစ်ချို့ဆိုတဲ့အလန်တော်ကိုအလေးပြုတယ်ကရင်နေ့တစ်ခုမှာရတော့ဒီဟိုကျွန်တော်တို့စားရပါတာဆိုလို့ရှိရင်ကျွန်တော်တို့ကရင်ဆင်းမော်နော်ဒီတလပေါ့အဲ့ဒါတွေချက်တာများတယ
်နိုင်ငံတကာရောက်ကရင်လူမျိုးတွေနဲ့ထိုင်းမြန်မာနယ်စပ်ကကရင်လူမျိုးတွေပါဝင်မြန်မာနိုင်ငံတဝန်းကကကြင်ပြည်သူလူထုတွေရဲ့ဘဝငြိမ်းချမ်းစေဖို့ကရင်ပြည်သူတွေရဲ့ဆန္ဒပြေပါစေကြောင်းလဲကိုစောအယ်ဘတ်ကဆန္ဒပြုပါတယ်တဲ့ကရင်နှစ်တကူပွဲတော်မှာရိုးရာဝစ်စုံတွေကိုဝစ်ဆင်ထားတဲ့ကရင်လူမျိုးတွေရဲ့ကရင်ရိုးရာဒုံရိပ်အကပြိုင်ပွဲလက်ဝဲပြိုင်ပွဲစတဲ့အားကစားပြိုင်ပွဲတွေပါဝင်ကရင်စာပေယဉ်ကျေးမှုဟောပြောပွဲတွေနဲ့တေးဂီတာသချင်းဖျော်ဖြေပွဲတွေနောက်ဆူတောင်းပွဲတွေနဲ့အတူကရင်နှစ်တကူပွဲတော်ကိုကရင်ရိုးရာအစားအသောက်တွေနဲ့တက်ခင်းအခမ်းပြီးတော့ဂုံပြုကျင်းပနေကြတာဖြစ်ပါတယ်ရှင
်မဆုမမရှင်ခရော့နိုင်ငံကသတင်းတွေဖက်အလှယ်ပေးရအောင်ပါတော်တာရှင်များရှင်နှစ်စဉ်ဒီဇင်ဘာလရောက်တိုင်းမေရီလန်းပြည်နယ်ကသမိုင်းဝင်အန်နပိုလစ်မြို့ရဲ့စစ်ကမ်းမှာလူတွေအများအပြားစုဝေးကြပြီးနှစ်စဉ်ကျင်းပလေးရှိတဲ့ပျော်ရွှင်စရာမင်းရောင်စုံထွန်းညင်းထားတဲ့လေတွေရဲ့အလှပြပွဲကိုဆင်နွှဲလေးရှိပါတယ်မီးပွင့်တွေနဲ့ဆောင်းရာသီပွဲတော်ကာလကိုဖော်ညွှန်းတဲ့သင်္ကေတအမျိုးမျိုးနဲ့တစားဆင်ထားတဲ့လေတွေဟာစိတ်ကန်တဝိုက်မှာလက်ပတ်နေကြပါရယ်အဲ့ဒီမှာရောက်နေတဲ့ VOA သတင်းထောက် Deborah Block သတင်းပေးပို့ထားတာကိုဦးဆံမိုးဝေကပြောပြပါလိမ့်မယ်
အခုလိုလှပ်ပါတဲ့ဆောင်းရည်ညချမ်းမှာမြို့ရဲ့စိတ်ခံတရားမှာလူတွေစုဝေးပြီးတော့ဆက်တက်လေးတွေထွက်အလာကိုစောင့်မျှော်ကြည့်ရှုနေကြတာပါအလက်ဇန်ဒရာဂျုံးစ်နဲ့သူမရဲ့ခင်မုန်းတို့ဟာကလေး၃ယောက်ကိုခေါ်ပြီးတော့အဲ့ဒီနေရာကိုရောက်ရှိနေကြပါတယ
် It's our first boat parade so it's extra exciting because it's boats and Christmas and a parade all at once
ကျမတို့တွေ့တော့ဒါပထမအဆုံးအတွေ့အကြုံမှာဒါကြောင့်ပိုးပြီးစိတ်လှုပ်ရှားရပါတယ်ပါကြောင်လေဆိုတော့လေတွေရဲ့ Christmas ပွဲရဲ့အလှပြပွဲရဲ့ဒီပိုင်းနဲ့ဖြစ်နေတော့လေ
လေတွေကိုတောက်ပတဲ့မီးရောင်စုံတွေနဲ့အားလရဲ့အထိတ်မှတ်တို့ရေချောင်းပြအမှတ်သားလက္ခဏာဒေါ်ဖင်ငါးရုပ်ပုံအုံပင်ဝက်ဝင်ရုပ်စတာတွေနဲ့စိတ်ကူးရှိတယ်လို့တစားဆင်ထားကြပါတယ်1900ပြည့်နှစ်ဒီကလေးကပင်လယ်စိတ်ကမ်းမြို့တစ်မြို့အဖြစ်တည်ရှိလာတဲ့အနာပိုလစ်မြို့ဟာအထူးသဖြင့်လေရွက်လွင်တာဟာအလွန်လူသိများပါတယ်ဒီမြို့ဟာ Severn မြစ်ပေါ်မှာတည်ရှိပြီးအဲ့ဒီမြစ်ဟာနိုင်ငံရဲ့အကျယ်ဆုံးမြစ်ဝါရှိရာChesapeake Bay ပင်လယ်အော်အတွင်းကိုစီးဆင်းပါတယ်။ Sharon Schlitt ဟာသူမရဲ့မိတ်ဆွေလှေသမားတွေနဲ့အတူအင်ဒီဂျင် Pennsylvania ပြည်နယ်ကနေလှေအလှပြပွဲကိုရောက်လာခဲ့သူဖြစ်ပါတယ်
။ It's just really about a celebration about life and a celebration of the holiday.
ဒါကတကယ်ကိုဘဝမှာအားလရဲ့ရာသီမှာကျုံရတဲ့ပျော်ပွဲရွှင်ပွဲတစ်ခုပါရှင
်။ Tokrotos ရဲ့လှေကတော့အားလရဲ့စိတ်ဓာတ်အပြည့်နဲ့ဆင်နွှဲဖို့အသင့်ဖြစ်နေပါပြီ။ဒီလှေကိုမာလိမှုဖြစ်တဲ့ Tokrotos ကသူ့အခေါ် Mama Gel ဆိုတဲ့ရည်သူမယုံနဲ့အလှဆင်ထားပါတယ
် The Merm Angel is actually laid out on chicken wire. It was laid out in the yard and then zip tied to the chicken wire and then
ဒီရည်သူမပုံကိုဝါယာကြိုးတိတိလေးတွေနဲ့ပြုလုပ်ထားတာဗျသင်္ဘောချင်းထဲမှာပုံစံချပြီးကြိုးတိတိလေးတွေနဲ့စုချီပြီးတွဲထားလိုက်တာပါသူ့ကိုဖြန့်ပြီးရွက်တိုင်ပေါ်ဆွဲတင်လိုက်ရင်တော့ရွက်တိုင်နေသလိုပုံစံမျိုးဖြစ်သွားတာပေါ့ဗျာ
သူဟာအဲ့ဒီမာမန်ဂျယ်ရည်သူမယုံနဲ့လှီအလှပြပွဲမှာဝင်ပြီးတော့နှွှဲလာခဲ့တာ17နှစ်ရှိပါပြီဒါဟာသူ့ရဲ့အလှရဲ့ရာသီကိုစတင်ဆင်နွှဲတဲ့နိလမ်းပဲလို့ပြောပါတယ
် You get to share your talents and your creation with everybody in Annapolis and share the holiday spirit and I like
having Annapolis ကလူတွေအားလုံးနဲ့အတူခင်ဗျားရဲ့ဖန်တီးနိုင်မှုနဲ့အစွမ်းအစကိုမျှဝေနိုင်တာပေါ့ဗျာအလှရဲ့တက်ချွတ်ပျော်ရွှင်မှုကိုမျှဝေနိုင်တယ်ကျွန်တော်ရဲ့မိတ်ဆွေတွေအကုန်လုံးကိုလှေပေါ်တင်ထားရတာကိုအရန်သဘောကျတယ်ဗျာကလေးတွေကလည်းတချင်းဆိုကြပေါ့လေ
ဒီထဲမှာသူ့ရဲ့သမီးဂျနီဗာလည်းပါဝင်ပါတယ်ဂျနီဗာဟာတငယ်ချင်းတွေနဲ့အတူတချင်းနေဆိုပြီးတော့ပျော်နေကြပါတယ
် Have my best friend here and the lights are really festive.
ကျမရဲ့အချစ်ဆုံးတငယ်ချင်းဟောဒီမှာရှိတယ်လေ။မီးရောင်တွေကလည်းတကယ်ကိုပျော်စရာကောင်းလိုက်တာရှင်
။သူတို့ဟာအပြုံးကိုစီနဲ့လက်တွေဟွေရမ်းပြီးတော့ပြသနေကြပါတယ်။လူအုပ်ကြီးကလည်းပြန်ပြီးတော့အတိမတ်ပြုတုံ့ပြန်နေကြပါတယ်ခင်ဗျာ။
ရာဇမခင်ဗျဒီပနိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေပြည်တော်ပြန်လာနိုင်ရေးအတွက်ထောင်ထဲချီတဲ့နာမည်ပြည့်စီးရင်သွင်းခံထားရသူတွေကိုအဲ့ဒီအမည်ပြည့်စီးရင်တွေကနေထုတ်ပေးလိုက်သလိုမြန်မာနိုင်ငံသားတွေပြည်တော်ပြန်လာကြဖို့သမရဦးသိန်းစင်အစိုးရကဖိတ်ခေါ်ထားပါတယ်ဒါပေမဲ့တိကျသေးကြတဲ့မူဝါဒတွေချမှတ်ထားခြင်းမရှိတဲ့အတွက်မြန်မာနိုင်ငံရေးအင်အားစုတွေတက်ကြွလှရှားသူတွေမြန်မာပြည်မှာပြန်လည်အခြေချနေထိုင်ခွင့်တရားဝင်ရပ်တည်ခွင့်ရရှိရေးအတွက်အခက်အခဲတွေရှိနေတယ်လို့ထောက်ပြပြောဆိုမှုတွေထွက်နေတာနဲ့ပတ်သက်လို့အခုလာမယ့်အင်္ဂါညဒရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပ ပါဝင်ဆွေးနွေးလိုသူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0392382554ဖြစ်ပါတယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
VOA America အသံရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရရှင်။ခရော့နိုင်ငံတကာသတင်းနောက်တစ်ပုဒ်တင်ပြပါမယ်။လေထုညဉ့်ညမ်းမှုတွေထက်ကအမုံအမွားပါဝင်မှုနှုန်းသိမ့်များတဲ့ပါဝင်ကျင်းမှာနေထိုင်တဲ့ကိုဝန်ဆောင်မိခင်တွေအတွက် autism ခေါ်အုံနောက်ပုံမှန်ဖွံ့ဖြိုးမှုမရှိတဲ့ရောဂါတဲ့ကလေးတွေမှွေဖွားမှုနှုန်းဟာနဆပိုများတယ်လို့ Harvard တက္ကသိုလ်လေ့လာမှုကြီးတစ်ခုမှတွေ့ရှိလိုက်ပါတယ်။ကိုဝန်တတိယ3လပတ်တွင်လေထုညဉ့်ညမ်းမှုအနေနဲ့ကြုံရရင်လူမှုဝန်ကျင်နဲ့ဆက်ဆံရမှာအခက်အခဲတွေတွေ့ရလိမ့်ရှိတဲ့အုံနောက်ပုံမှန်မဖွံ့ဖြိုးတဲ့ရောဂါတဲ့ကလေးတွေမှွေဖွားနိုင်ခြင်းများတယ်လို့ဒီလေ့လာမှုကဆိုပါတယ်။ဒီအကြောင်း VOA သတင်းထောက် Jessica Berman သတင်းပေးပို့ထားတာကိုဦးဝင်းမင်းကပြောပြပေးမှာပါ
။ဟုတ်ကဲ့ပါ။ဒီအုံနောက်ဖွံ့ဖြိုးမှုပုံမှန်မဖြစ်တဲ့ယောဂတဲ့ကလေးတွေမှာအခြားသူတွေနဲ့ဆက်ဆက်ရင်းမှာမပြေမပြေအခက်ခဲကြုံရတတ်ပါတယ်။ကလေးပေါင်း13,600ကျော်နဲ့သူတို့ရဲ့မိခင်တွေကိုအမေရိကန်နိုင်ငံပြည်နယ်ပေါင်း50မှာ Harvard တက္ကသိုလ်ကဆေးသုတေသူတွေကမေးမြန်းလေ့လာခဲ့ကြပါတယ်။ Harvard တက္ကသိုလ်ကပတ်ဝန်းကျင်နဲ့ယောဂပြန်ပွားမှုဆိုင်ရာပညာရှင်ဒေါက်တာ Mark Wiskoff ဦးဆောင်တဲ့ဒီလေ့လာမှုမှာကိုဝင်တတိယ3လပတ်ရှိလာတဲ့မိခင်တွေမှာလေထုညဉ့်ညမ်းစေတဲ့တတ်တတ်မမတ်အမှုံတွေကိုအများကြီးရှူရှိုက်မိရင်ဒီအုံနောက်ပုံမှန်မဖွံ့ဖြိုးတဲ့ကလေးတွေမွေးဖို့အန္တရာယ်အများဆုံးဖြစ်သွားတယ်လို့တွေ့ရှိလိုက်ပါတယ်။အခုလိုအန္တရာယ်ရှိလာတာကလေထုညဉ့်ညမ်းမှုအမှုံတွေနည်းနည်းပဲရှိတဲ့ဒေသကကိုဝင်တဲ့မိခင်တွေနဲ့ရှင်လိုက်ရင်နှစ်ဆတောင်မြင့်တက်သွားတယ်လို့တွေ့လိုက်တာပါ။ဒီ Harvard တက္ကသိုလ်လေ့လာမှုအရကိုဝင်ကာလတတ်တတ်မမတ်အချိန်မှာလေထုညဉ့်ညမ်းမှုနဲ့ကြုံရတာကအဓိကအချက်ပါ။ကိုဝင်မဆောင်စဉ်ကာလမှာဒီမိခင်တွေလေထုညဉ့်ညမ်းမှုကြုံခဲ့ရပေမဲ့အခုလိုအုံနောက်ပုံမှန်မဖွံ့ဖြိုးတဲ့ကလေးတွေမွေးဖို့အန္တရာယ်များသွားတာကိုလေ့လာမှုမှာမတွေ့ရှိခဲ့ပါဘူး။ဒါအပြင်ကလေးတွေမွေးလာပြီးလေထုညဉ့်ညမ်းမှုကြုံရတာကြောင့်လည်းဒီရောဂါဖြစ်ဖို့အန္တရာယ်ဟာများသွားတာကိုမတွေ့ခဲ့ရပါဘူး။ဒီလေ့လာမှုကိုဦးဆောင်ခဲ့တဲ့ဒေါက်တာ Wiskoff ကလေထုညဉ့်ညမ်းမှုကြောင့်ဒီရောဂါဖြစ်တယ်လို့ဓာတ်ရိုက်မပြောနိုင်ပေမဲ့အခုလိုဆက်ဆက်တွေ့ရှိချက်ကစိတ်ဝင်စားစရာပါလို့ဆိုပါတယ
် Finding an association like this that's very specific in time
ဒါကမှမဟုတ်ချင်းတစ်ခုမှာအခုလိုဆက်ဆက်မှုရှိနေတာကိုတွေ့လိုက်ရတဲ့အတွက်တခြားဖြစ်နိုင်ရင်မျိုးများစွာကိုပယ်လိုက်လို့ရသွားပြီပေါ့ဗျာအဲ့တော့ဒီရောဂါမှာလေထုညဉ့်ညမ်းမှုနဲ့တကယ်ကိုဆက်ဆက်နေတယ်ဆိုတော့ကျွန်တော်ယုံကြည်ထားမှုကိုဒီတွေ့ရှိချက်ကပိုအားဖြည့်ပေးလိုက်တာပေါ့ဗျာ
ဒေါက်တာ Wiskoff ကဆက်ပြီးကိုယ်ဝန်ဆောင်တွေအနေနဲ့လေထုညဉ့်ညမ်းမှုမကြုံရအောင်ရှောင်သင့်တယ်လို့လည်းအကြံပြုပါတယ
်။ You can avoid being in extremely polluted cities during
ကိုယ်ဝန်ဆောင်တွေကာလမှာလေထုညဉ့်ညမ်းမှုများတဲ့မြို့ကြီးကိုရှောင်ရှားသင့်ပါတယ်။နောက်ကားလမ်းဘေးမှာပြေးမဲ့အစားပန်းခြံထဲမှာပြေးသင့်ပါတယ်။ဒါပေမဲ့နောက်အထူးအရေးတကြီးသိထားမှာဒီကလေးအုံနောက်ပုံမှန်မဖွဲ့ပြိုးတဲ့ယောဂါဟာအကြောင်းအချက်မျိုးစုံကြောင့်ဖြစ်တယ်ဆိုတာပါပဲ။အဲ့တော့ဒီယောဂဖြစ်ဖို့အန္တရာယ်များစေတဲ့အကြောင်းတွေကလည်းမျိုးစုံရှိနေတယ်လေ
တကယ်တော့အခုလိုအကြောင်းမျိုးစုံရှိတဲ့ဒီကလေးအုံနောက်ဖွံ့ဖြိုးမှုပုံမှန်မဖြစ်တဲ့ယောဂရဲ့ပြင်းထန်မှုကလည်းအပျော်စားကနေအပြင်းစားအထိမျိုးစုံရှိနိုင်ပါတယ်ဒါပေမဲ့ဒီယောဂတဲ့ကလေးတွေကိုကိုစားစည်းရုံးလှုပ်ရှားမှုလုပ်ပေးနေတဲ့ Autism Speaks အဖွဲ့က Paul Wong ကတော့အခုတွေ့လိုက်တဲ့နောက်ဆုံးကိုဝင်3လမှာကလေးရဲ့အုံနောက်အာရုံကြောဖွံ့ဖြိုးမှုဟာအမြန်ဆုံးအချိန်ကာလဖြစ်တယ်လို့ဆိုလိုက်ပေမဲ့ရှေ့ဆက်လုတ်တဲ့ဓာတွေကတော့အရင်တိုင်းပဲလို့အခုလိုပြောပါတယ
် The parents of children who've already been diagnosed the focus should
ဒီယောဂါရှိတယ်လို့တည်ထားပြီးတဲ့ကလေးမျိုးတွေအနေနဲ့ဒီကလေးတွေရဲ့ကုသမှုအပိုင်းကိုဆက်အာယုံဆိုင်လုတ်ပေးတင်ပါတယ်သူတို့ရဲ့ပြုမှုနေထိုင်ပုံနဲ့ပညာသင်ယူမှုဆိုင်ရာကုသုံးတွေကလက်လန်းမီနေပြီးဒီအုံနောက်ပုံမှန်မဖွံ့ဖြိုးတဲ့ကလေးတွေအတွက်အထောက်အကူပြုတယ်ဆိုတာကျွန်တော်တို့တည်ထားပြီးပြီလေ
အခုလောလောဆယ်မှာလဲဒေါက်တာ Wiskoff နဲ့ Harvard တက္ကသိုလ်လေ့လာမှုအဖွဲ့ကတော့လေထုထဲကဘလို့တသက်မမတ်အမှုံတွေကြောင့်ဒီယောဂါပိုဖြစ်နိုင်တာနဲ့ဘလို့အမျိုးသမီးတွေမှာပိုအန္တရာယ်ရှိတယ်ဆိုတာကိုဆက်လက်လေ့လာနေပါတယ်ခင်ဗျာ
။ကိုဝင်းမင်းစုစည်းတင်ပြထားတာပါရှင်။သောတာရှင်များရှင်။ဆောင်းနှင်းတွေဝေးတဲ့ဒီနှစ်ကနှစ်တစ်ကူရာဒီရောက်တိုင်းတရားဒီကိုခန်းစားရေးဖွဲ့ထားတဲ့တခြင်းတွေ Christmas Day တခြင်းတွေနဲ့ဖျော်ဖြေပေးနေပါရယ်။ဒါကြောင့်ဒီနေ့တော့ Hollis အုပ်စုတီဆိုတဲ့ Christmas in the Hollis တခြင်းနဲ့ဖျော်ဖြေပေးချင်ပါရယ်။နားဆင်ပါရှင်။
under Christmas trees. Decorate the house with lights at night. Snow's on the ground, snow white so bright. In the fireplace is the Yule log. Beneath the mistletoe as we drink eggnog. The rhymes that you hear are the rhymes of carols. Like each and every year we bust Christmas carols. Christmas carols.
VOA ကဖျော်ဖြစ်ပေးတဲ့နှစ်တစ်ခုနဲ့ Christmas Day တခြင်းလက်ဆောင်တွေကိုတောသားရှင်တွေနဲ့ခြိုက်ကြမယ်လို့မျှော်လင့်ပါတယ်ရှင်။ VOA ရဲ့တနင်္ဂနွေနေ့သတင်းတွေဆက်လက်တင်ဆက်ပေးနေပါရယ်။နောက်နှစ်နာရီအကြာမှာထုတ်လင့်မဲ့ညပိုင်းအစီအစဉ်တွေမှာတော့မျှော်လင့်နှွေထွေငင်းချမ်းရည်မြမပြီမပေးစာများဦးစီသူအောင်မြင့်ရဲ့မြမအရေးသုံးသက်ချက်နဲ့တက်ကြီးစကားသတင်းပတ်စင်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုနားဆင်နေကြတဲ့တနင်္ဂနွေနေ့ညနေဖက်အစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်။သတင်းတွေအစီအစဉ်မဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုမတ်တငီထိုက်ကတက်လက်ကြေညာပေးပါအောင်ရှင်။
ဆိုနီရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းအင်တာနက်ဆိုင်ဘာတိုက်ခိုက်ခံရမှုကိုစုံစမ်းစစ်ဆေးမှုပူရဲပြုလုပ်ဖို့မြောက်ကိုရီးယားရဲ့ကမ်းလှမ်းမှုကိုအမေရိကန်တို့ကညှင်းပယ်လိုက်ပြီးမြောက်ကိုရီးယားဘက်ကအင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေကိုကူညီတားဆီးပေးဖို့တရုတ်ကိုကမ်းလှမ်းလိုက်ပါတယ်။တရုတ်နဲ့အမေရိကန်တို့ရဲ့လုံခြုံရေးဆိုင်ရာဆွေးနွေးမှုမှာတော့ဖြက်လို့ဖြက်စီအင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေလှုပ်ဆောင်တာဟာဆိုရင်တိုးတက်ရင်ကျေးတဲ့နိုင်ငံတနိုင်ငံရဲ့စံနှုန်းစံထားနဲ့မကိုက်ညီဘူးဆိုတာကိုနှစ်ဖက်တို့သဘောတူခဲ့ကြတဲ့အကြောင်းအမေရိကန်ရရှိတဲ့ဦးကပြောပါတယ်။American နိုင်ငံရဲ့ဒီ Guantanamo Bay စစ်ကျင်းထောင်ထဲမှာဆယ်စုနှစ်တခုကျော်ကြာဖမ်းထားတဲ့ Afghanistan အကျဉ်းသား၄ယောက်တို့ကိုပြန်လွှတ်ပေးလိုက်တာကြောင့် Afghanistan နိုင်ငံကိုသူတို့ပြန်သွားကြပြီလို့ American ကာကွယ်ရေးဝန်ကြီးဌာနကအတည်ပြုပြောဆိုလိုက်ပါတယ်။လုံခြုံရေးအချက်အလက်တွေနဲ့အတူသူတို့ရဲ့အမှုတွေကိုပြန်လည်စစ်ဆေးကြည့်ပြီးတဲ့နောက် Afghan သမ္မတ Mr. Ashraf Ghani ရဲ့တောင်းဆိုချက်အရ Shawali Khan Kai Illegal နဲ့အဗ်ဒူဂါနီမိုဟာမက်ဇာဟီရီတို့လျောက်ကိုပြန်လွှတ်ပေးလိုက်တာလို့တာဝန်ရှိသူတို့ကပြောဆိုပါတယ်အခုလိုအကျဉ်းသားလျောက်ကိုလွှတ်ပေးလိုက်တာဟာမကြသေးခင်လပိုင်းကမှအာဖဂန်သမ္မတကရဲ့ယုံကြည်မှုရှိတယ်ဆိုတာကိုပြသတဲ့လက္ခဏာဖြစ်တယ်လို့လည်းပြောဆိုထားပါတယ်ရှင်
တရင်အချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမဆူမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Tweets ဖြစ်ပါတယ် VOA American အတန်ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိလိုင်းတိုမီတာ2430ရိုးကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေကျွန်မနှံလောက်ပါ
This program has come to you from the Voice of America, Washington.